ထိုင်းနိုင်ငံအပါအဝင်တခြားနိုင်ငံတွေကိုသွားပြီးအလုပ်လုပ်မဲ့မြန်မာအလုပ်သမားတွေဟာတရားဝင်သွားလာကြရမယ့်နည်းလမ်းတွေ၊သတင်းအချက်အလက်တွေ၊အသိပညာတွေအားနည်းကြတဲ့အပြင်ပွဲစားတွေရဲ့စကားကိုအယုံလွယ်ကြတာကြောင့်အလင်ခံရတာများတယ်လို့အလုပ်သမားကွန်ရီအဖွဲ့တွေကပြောကြပါတယ်။ထိုင်းနိုင်ငံမှာစာရွက်စာတမ်းအပြည့်စုံရှိပေမဲ့အဲ့ဒါတွေဟာအတုတွေဖြစ်မှန်းမသိတဲ့မြန်မာအလုပ်သမား34ယောက်ကိုနိုဝင်ဘာ၄ရက်နေ့ကတွေ့ရှိခဲ့ပြီးထိုင်းနိုင်ငံဆိုင်ရာမြန်မာအတန်ယုံနဲ့ရွှေပြောင်းအလုသမားအခွင့်ရေးကွန်ရက်တို့ကပူးပေါင်းကူညီခဲ့ကြရတယ်လို့သိရပါဗျ။အဲ့ဒီအလုသမားတွေဟာတရားဝင်အလုလုပ်ဖို့ပွဲစားတယောက်နဲ့ချိတ်ဆက်ပြီးလာခဲ့ကြတာလို့ရွှေပြောင်းအလုသမားအခွင့်ရေးကွန်ရက် MWN ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်။အလုသမားချက်ပွေးစီကောင်းတဲ့မြန်မာပွဲစားတဦးနဲ့တရားဝင်ခေါ်မဆိုပြီးထူကောင်းတဲ့ထူကောင်းတဲ့ရန်ကုန်မြို့ကိုသူချိန်နေသူနဲ့ဟိုမှာတွေ့ဆုံတယ်တွေ့ဆုံတဲ့ခါမှာ passport အလုံးအကုန်68ယောက်ဆို passport လုတ်ပြီးတဲ့အခါကျမှအဲ့ဒီမြန်မာပွဲစားကနေ passport အလုံးကိုသူတင်းနေအဲ့မှာ9လလောက်ကြာတဲ့ခါမှာတခါအဲ့ဒီပွဲစားနေမှာမင်းတို့အလုံးပိတ်မြို့လာခဲ့ရလို့ခေါ်တယ်။အဲ့တော့မာဆိုင်ရင်ကိုရောက်တာနိုဝင်ဘာ3ရက်နေ့ည7:00ကိုရောက်တယ်။အဲ့ဒီညမှာသူတို့နားကြတယ်မနေ့8ရက်ထ9နိုင်မှာတက်ဆိုင်ရအာဏာပိုင်အဖွဲ့ကြီးဝင်ရောက်စစ်ဆေးရတဲ့ကြောင့်ပြေးတယ်လူလည်းပြေးတယ်အဲ့တော့ဒီလိုသားတွေအတော်တွေတက်တင်ရနေပြီမှာကျွန်တော်တို့ဆက်တွေ့တဲ့တန်ရုံဆက်တွေ့မှာကျွန်တော်ဒီလိုသားတွေကိုကုညီပြီးမှမြန်မာနိုင်ငံအရောက်ဖို့ဆောင်လည်းဆင်ဖြစ်ပါတယ်ခင်ဗျ
သူတို့တွေကိုစစ်ဆေးတဲ့အခါမှာတရားမဝင်ဝင်ရောက်တာတဲ့စာရွက်စာတမ်းအတူကိုင်ဆောင်တဲ့အပြစ်ကပိုကြီးတာကြောင့်အရေးယူမခံရအောင်မြန်မာတန်ရုံအလုပ်သမားတန်ရာရှိတွေကနေမြစ်တာရက်ခံပြီးမြန်မာနိုင်ငံကိုပြန်ပို့လိုက်တာဖြစ်တယ်လို့သိရပါတယ်အဲ့ဒီအလုသမား34ယောက်အပါအဝင်မြန်မာအလုသမား68ယောက်ကိုပွဲစားတယောက်တည်းကခေါ်လာတာဖြစ်ပြီးကျန်တဲ့မြန်မာအလုသမားတွေကိုတော့ထိုင်းအာဏာပိုင်တွေကဖမ်းဆီးထားတယ်လို့ပြောပါတယ်။အဲ့ဒီမြန်မာအလုသမားတွေဟာမွန်ပြည်နယ်ပဲခူးတိုင်းဘက်ကပုံများတယ်လို့သိရပါတယ်။ပြည်ပနိုင်ငံတွေမှာအလုလုဖို့သွားရတဲ့နောက်ခံအကြောင်းရင်းတွေကိုပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကဦးမင်းဦးကအခုလိုပြောပါတယ်။
ကြ ారియా ဘာဖြစ်လို့အဲ့လိုဖြစ်လဲဆိုတော့အတိအကျတော့အသိပညာပေးမှုအပိုင်းပေါ့နောက်တစ်ခုကတော့ကိုယ်နိုင်ငံထဲမှာဖြစ်တဲ့အလုပ်ကံရှားပါတာရယ်နေ့စဉ်ကျွန်တော်တို့ဟိုတနေ့တန်တော်ကအဲ့ဒါကြီးကနှိုင်းရှင်မယ်ဆိုလို့ရှိရင်ထိုင်းလိုမလေးရှားတော့အရန်တာတာဘူးနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ပညာအခြေခံနည်းပါးရယ်အဲ့ခါကျတော့ဆုံးဖြတ်နိုင်နေဆွမ်းနေတာပေါ့နော်အဲ့တော့ဖြစ်ချင်တာဖြစ်ဆိုပြီးတော့လာကြတယ်ဆိုရတဲ့အပိုင်းအနေပြောမယ်ဆိုလို့ရှိရင်တော့ရာလို skill training လို့ခေါ်မျိုးတွေပေးပြီးတော့မှအဲ့လိုမျိုးလွတ်တိုင်းနေဆိုလို့ရှိရင်ပိုကောင်းတယ်
အဲ့ဒီလိုထိုင်းမှာတရားဝင်အလုပ်လုပ်ရမယ်ဆိုပြီးအလိန်ခံရတဲ့မြန်မာအလုပ်သမားတွေရှိတယ်လို့မလေးရှားမှာအလုပ်လုပ်ဖို့တရားမဝင်လမ်းကြောင်းကနေထိုင်းကိုဖြတ်သွားရင်အဖမ်းခံရတဲ့မြန်မာအလုပ်သမားတွေလည်းရှိပါတယ်။မြန်မာနိုင်ငံကော့တောင်းမြို့ကနေထိုင်းနိုင်ငံရနောင်းခရိုင်ကလပ်ဘူးလီမြို့နယ်ကိုစစ်လေနဲ့ခိုးဝင်လာတဲ့မြန်မာအလုပ်သမား149ယောက်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ14ရက်တုန်းကဖမ်းဆီးခဲ့တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကနေထုတ်ပြန်ပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံမှာအလုပ်သွားလုပ်ဖို့ထိုင်းနိုင်ငံကနေတဆင့်တရားမဝင်လမ်းကြောင်းကနေသွားရတာဖြစ်တာကြောင့်ထိုင်းအာဏာပိုင်တွေစစ်ဆေးတဲ့အခါပွဲစားကထွက်ပြေးသွားတယ်လို့မြန်မာတန်ယုံအလုပ်သမားတန်ရာရှိဦးစန်းမောင်ဦးကပြောပါတယ်
။ကျိုးဆောင်ပေးတဲ့လူကနေပြီးတော့မလေးရှားသွားတယ်မယ်ဆိုခေါ်လာပြီးတော့သူကကော့တောင်းရောက်တယ်ကော့တောင်းကနေပြီးတော့ဒီဘက်ကိုကူးတယ်ကူးပြီးတော့ဒီဘက်ရောက်တော့ရန်နောင်းနေတယ်ကြတော့မှထိုင်းနိုင်ငံကလည်းသူကနိုင်ငံတော်လုံခြုံရေးအတွက်ပေါ့နော်ဘရုဘက်ကလည်းစစ်တာစီတာလေးတွေကတော်တော်ပိုက်ဆိုင်ဆိုင်လုပ်တဲ့ခါကျတော့ခေါ်လာတဲ့လူကဒီလူတွေအကုန်လုံးကိုအဲ့ဒီနေရာမှာထားခဲ့ပြီးတော့သူကလည်းချိန်ကြီးမကောင်းဘူးဆိုပြီးလစ်ပြေးပုံတော့ရာကာကန်ရှင်နေကြီးမိတယ်ပေါ့နော်ဘရုကောမလူယုံလူလူယုံလွယ်တာပေါ့နော်နောက်သူပြတဲ့ချက်ကပြောရလို့ရှင်တော့တရားဝင်လားမဝင်လားဆိုတဲ့ဟာကိုလည်းမသိဘူးပေါ့နော
်သူတို့တွေဟာရခိုင်ပြည်နယ်ပဲခူးတိုင်းဒေသကြီးချင်းပြည်နယ်နဲ့အေရဝတီတိုင်းဒေသကြီးကအနေလာတဲ့သူတွေဖြစ်ပါတယ်သူတို့တွေကိုရနောင်းမြို့လူဝင်းမှုကြီးကြပ်ရေးအချုပ်မှာထိန်းသိမ်းထားပြီးစုံစမ်းစစ်ဆေးတာတွေပြီးရင်တော့မြန်မာနိုင်ငံကိုပြန်ပို့မှာဖြစ်တယ်လို့မြန်မာတန်ယုံထုတ်ပြန်ချက်အရာသိရပါတယ်တရားမဝင်လမ်းကြောင်းကနေအလုပ်လုပ်ဖို့ပွဲစားကနေခေါ်လာတာကြောင့်အခက်အခဲတွေရင်ဆိုင်ရလို့တန်ရာရှိရုံးကနေကူညီလိုက်ရတဲ့အလုပ်သမားအရေအတွက်ဟာဆိုရင်2018ခုနှစ်အတွင်းမှာအယောက်100ကျော်ရှိပြီလို့သိရပါတယ်အဲ့ဒီလိုဖြစ်တာတွေဟာအလုသမားတွေရဲ့အသိပညာနည်းပါးတာအပြင်မြန်မာအစိုးရဘက်ကအသိပညာပေးမှုကလည်းအားနည်းတယ်လို့ဥအောင်ကျော်ကထောက်ပြပါတယ်ရှင်
ဒီပန်းနိုင်ငံတွေကိုအလုတ်သွားရောက်လုပ်ကံဖို့တွေ့အခုလိုတရားမဝင်လမ်းကြောင်းနဲ့လိမ့်နေလက်ပြခေါ်ဆောင်ရတဲ့နဗိကကဟိုသူတို့ကိုလည်းအသိပညာပူပူကမတန်နေပါတဲ့ကြောင့်တရားလိမ့်နေခြင်းကိုခံစားရတာဖြစ်ပါတယ်ပူပူတက်နေပါတဲ့အကြောင်းရင်းနဲ့ဆက်ဆံရကျွန်တော်မြန်မာနိုင်ငံအစိုးရဘက်မှမူတည်ပါတယ်မိမိနိုင်ငံတွေမှာအလုတ်ကံအခွင့်အလမ်းတွေမဖွံ့ဖြိုးတဲ့အချိန်မှာလူငယ်အပေါင်းတွေကဒီပန်းနိုင်ငံတွေကိုအလုတ်သွားရောက်လုပ်ကံတဲ့အခါမှာဘယ်လိုပုံစံအနေနဲ့လုပ်ကံရမယ်ဆိုတာကိုအသိပညာတွေပေးဖို့အားနည်းနေတာနဲ့စတာဖြစ်ပါတယ်ခင်ဗျ